ငွေတောင်းခံလို့အတူအစိုးရကြီးအတူတွေနဲ့တရုတ်စကပြောလူတွေထံကငွေလိမ်ဖို့ကြိုးစားတဲ့တယ်လီဖုန်းဆက်သွယ်ရေးစင်တာတွေမှာအလုပ်လုပ်ကြတဲ့လိန်ညာခိုင်းစီခံရသူတွေတဲမှာထိုင်ဝမ်နဲ့တရုတ်ပြည်မှာအကြီးကလူတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာပိတ်မီပြီးအထမခိုင်းစီခံရတဲ့အတွက်အကူအညီတောင်းခံထားသူတွေရှိနေကြောင်းဟောင်ကောင်လုံခြုံရေးဘျူရိုအမြဲတမ်းအတွင်းဝင်မိုက်ကယ်ချတ်ကကြားသာပရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
ရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးဌာနတွေအပါအဝင်ကျွန်တော်တို့ရဲ့တရားဥပဒေစိုးမိုးရေးဌာနတွေကပြီးခဲ့တဲ့ဇန်နဝါရီလကစလို့ပြည်သူ20ရဲ့အကူအညီတောင်းခံမှုကိုလက်ခံရရှိထားပါတယ်။အခုအချိန်ထိသိရသလောက်ကတော့သူတို့တွေက12ဦးကဘေးကင်းသွားပါပြီ။အဲ့ဒီဟောင်ကောင်ပြည်သူ12ဦးထဲက10ဦးကတော့ဟောင်ကောင်ကိုပြန်ရောက်လာကြပြီး2ဦးကတော့မြန်မာနိုင်ငံမှာပိတ်မိနေဆဲဖြစ်ပေမဲ့သူတို့ဘေးကင်းလုံခြုံပါတယ
်။ကျန်တဲ့ဟောင်ကောင်ပြည်သူ10ဦးကတော့သူတို့ဘယ်နေရာမှာရှိနေလဲဆိုတာကိုအာဏာပိုင်တို့အနေနဲ့တိတိကျကျမဖော်ထုတ်နိုင်ဘူးလို့လဲဟောင်ကောင်လုံခြုံရေးဘျူရိုအမြဲတမ်းအတွင်းဝင်မိုက်ကယ်ချတ်ကပြောပါတယ်
။ The 8 Hong Kong citizens who are still
ဟောင်ကောင်ပြည်သူ10ဦးတို့ကတော့ဌာနေပြန်လည်နိုင်ဦးမဲ့အခြေအနေမရှိပါဘူး။သူတို့ဘယ်မှာရှိနေလဲဆိုတာကိုလည်းကျွန်တော်တို့မရှာနိုင်သေးပါဘူး။ဒါပေမဲ့လည်းသူတို့အရေးကိုဦးစားပေးပြီးလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေဆောင်ရွက်နေပြီးတော့တရုတ်တန်ယုံနဲ့ဒေသဆိုင်ရာကောင်စစ်ဝင်ယုံတွေကိုဆက်သွယ်ထားပါဗျ။နောက်ပြီးနေရာဒေသအနှံ့ကိုရှာဖွေရေးနဲ့သူတို့ဘေးကင်းစွာပြန်လည်နိုင်ရေးအတွက်ကြိုးစားနေပါဗျ။ဒီကိစ္စကကျွန်တော်တို့အတွက်ထိတ်တန့်ဦးစားပေးဖြစ်ပါတယ်။
မြန်မာနိုင်ငံမြောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုမသွားကြဖို့နဲ့အရှိတောင်အရှနိုင်ငံတွေကိုခီးသွားရင်သတိထားကြဖို့ကိုလည်းသူကဟောင်ကောင်ပြည်သူတွေကိုတိုက်တွန်းပါတယ်။ကမ္ဘောဒီးယားမြန်မာနဲ့လာအိုတို့ကအထူးစီးပွားရေးဇုန်တွေနဲ့နေဆက်ဒေသတွေမှာကပ်ဘေးကလာအတွင်လိန်ညာလုပ်ငန်းတွေရှိခဲ့ကြောင်းကုလသမဂ္ဂမှုရဲ့စေဝါနဲ့ရာဇဝတ်မှုများဆိုင်ရာအဖွဲ့ UNODC ရဲ့အရှိတောင်အရှဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါက်ဂလတ်စ်က AFP ကိုပြောပါတယ်။လူခွင့်ရေးရှင်နေပက်ထရစ်ဆီယာဟိုကတော့ဟောင်ကောင်ရဲ့လက်ရှိဥပဒေတွေကဒီလိုလိန်ညာလုပ်ငန်းတွေကိုထိထိရောက်ရောက်ကင်တွယ်မချေမှုန်းနိုင်ဘူးလို့ပြောပါတယ်။လူကုန်ကူးမှုနဲ့အတ္တမခိုက်စေမှုကိုတရားမဝင်ဖြစ်သတ်မှတ်ထားတဲ့ဥပဒေမျိုးဟောင်ကောင်မှာမရှိတာကိုသူကထောက်ပြပါတယ်။ဟောင်ကောင်လုံခြုံရေးဘျူရိုအမြဲတမ်းအတွင်းဝင်မိုက်ကယ်ချတ်ကတော့ဟောင်ကောင်ရဲတပ်ဖွဲ့ကဒီကိစ္စကိုစတင်ကင်တွယ်နေပြီလို့ပြောပါတယ်
။ And in relation to the investigation side
စုံစမ်းစစ်ဆေးရေးအနေနဲ့ကတော့ရဲတပ်ဖွဲ့ကရာဇဝတ်ဂိုင်းနဲ့လျှို့ဝှက်ဒုစရိုက်အဖွဲ့အစည်းများဆိုင်ရာဘျူရိုကိုဒီကိစ္စတွေစုံစမ်းဖို့ညွှန်ကြားထားပြီးဖြစ်ပါတယ်။
လာအိုနဲ့ကမ္ဘောဒီးယားမှာကာစီနိုအလုပ်တွေရမယ်လို့ကြေညာပြီးလိန်ညာလှည့်ပြားမှုမှာပါဝင်ပတ်သက်သူ၅ဦးကိုဖော်ထုတ်ရရှိထားကြောင်းမကာအိုရဲကကြာသာပတိနေ့မှာပြောပါတယ်။အမျိုးသားတအူးကတော့လာအိုကနေဘေးကင်းစွာနဲ့ထွက်ခွာနိုင်ခဲ့ပြီဖြစ်ပြီးအရှိတောင်အာရှကိုခီးထွက်မဲ့အမျိုးသမီး၃ဦးကိုလည်းသူတို့ခီးစဉ်တွေဖျက်သိမ်းဖို့ကြာသာပတိနေ့မှာဖြောင်းပြနိုင်ခဲ့တယ်လို့မကာအိုရဲတပ်ဖွဲ့ကပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာပဲလူကုန်ကူးခံရသူတွေလို့ထိုင်းအာဏာပိုင်တို့ကတန်တရားရှိထားတဲ့ထိုင်ဝမ်၉ဦးကိုလည်းဘန်ကောက်ကနေထိုင်ဝမ်ကိုဒီသတင်းပတ်အစောပိုင်းမှာပဲပြန်လည်ခေါ်ယူနိုင်ခဲ့ပါတယ်။အလုသမားတွေကိုတီးခြားခွဲခြားပြီးတရုတ်ပြည်မှာကြီးကလူတွေပြည်ပကဘန်ဆင်းနေထံငွေလွှဲလာဖို့ဖုံးဆက်ပြီးလိန်ညာတာမအောင်မြင်ရင်အကြမ်းဖက်ဖို့လည်းချင်းချောက်ခံရပါတယ်။တလကိုဒေါ်လာတောင်းချီဝင်ငွေရနိုင်တဲ့ဘဏ္ဍာရေးလုပ်ငန်းကုမ္ပဏီတွေမှာအလုပ်လုပ်ရမယ်လို့ပြောဆိုပြီးကမ္ဘောဒီးယားကိုခေါ်ဆောင်ခဲ့ရသူတွေအကြောင်းကိုလည်းထိုင်ဝမ်သတင်းတွေမှာဖော်ပြကြပါတယ်။ချင်းချောင်နှိပ်စက်ခံရတဲ့လိန်ညာခံရသူတွေရဲ့ဓာတ်ပုံလေးနဲ့ဗီဒီယိုတွေကိုလည်းထိုင်ဝမ်မီဒီယာကမကြခင်ကဖော်ပြခဲ့တာပါ။လက်ရှိဆီယနာသိမ်းခံထားတဲ့မြန်မာနိုင်ငံဟာလည်းလူလိန်တွေစိတ်ကြိုက်ဒေသတစ်ခုဖြစ်ပြီးအလိန်ခံရသူအများအပြားကတော့ဒေသရင်းသေးယူပို့ဆောင်ရေးအချက်အချာထိုင်းနိုင်ငံကနေတဆင့်သွားရောက်ကြပါတယ်။နီပေါ်နဲ့အရှေ့အာဖရိကလိုဝေးလံတဲ့ဒေသတွေကနေပါအလုလုနေကြတဲ့လူလိန်ကွန်ရက်တွေဟာနှစ်နဲ့ချီရှိနေပါပြီ။တရုတ်နိုင်ငံကတော့ဒီလုပ်ရက်တွေကိုဖြိုခွင်းဖို့ကြိုးစားနေပေမဲ့အတုအယောင်အလိန်ညာလုပ်ငန်းတွေကတော့ဆက်ပြီးအောင်မြင်နေပုံရပါတယ်ရှင်။